ဒီနှစ်ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာ ANDS ယောဂတိုက်ဆက်ရေးနေ့မှာဒီကူးစက်ယောဂအကြောင်းပညာပေးလုပ်ငန်းတွေလှုပ်လာတာလည်းဒီနှစ်ဆိုရင်32နှစ်ပြည့်ပါပြီ။ဒီယောဂကုသမှုနဲ့ဆောင်ရှားမှုပေါ်တကမ္ဘာလုံးမှာပုံမူလက်လန်းမိလာပြီးယောဂလည်းတွေကိုပို့ပြီးတော့အသက်ရှင်ရှင်နေနိုင်လာပြီးပေမဲ့ဒီ AIDS ယောဂကြောင့်နေ့စဉ်ဆိုသလိုကလေး300ကျော်တည်ဆုံးနေသေးတာမလို့ငယ်ရွယ်သူတွေစောစောစစ်စစ်ကုသမှုခံယူကြဖို့အတွက်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။ကလေးဘဝကလေးကဒီယောဂနဲ့ခက်ခက်ခဲခဲဖြတ်သန်းရှင်းပြန်ခဲ့ကြရင်နဲ့အရွယ်ရောက်လာသူတချို့နဲ့တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့မှာပြည်စုံမြင်မြန်ထားတဲ့ VOA သတင်းတောက် Anita Power သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ချိန်မှာပါစားဟာဒီ AIDS နဲ့ပြည်စုံမဲ့သူစောင့်ရှောက်ရေးကိစ္စကိုသိဖို့ရောက်လာခဲ့တာပါ။သူမ6နှစ်သမီးရွယ်မှာ ANDS ယောဂခံစားနေရတဲ့သူမအမေနဲ့ခွဲပြီးဂျွန်နာဆတ်မျိုးကဒီကိရာကိုလာပို့ခဲ့တာပါ။1989ကနေ2003ခုနှစ်အတွင်းဒီကိရာမှာအပတ်စဉ်ကလေး9ဦးတည်ဆုံးခဲ့ရပါတယ်။ဘာသာစာလဲသူတို့လမ်းလိုက်ရမယ်လို့ယူဆခဲ့တာပါ။သူမက
I was very sick to such an extent that you know
သူမအရန်ကိုရှားနေခဲ့ရပါဘလို့ဆိုးလဲဆိုရင်ပိတ်မောင်းလဲအေးရမယ်တို့ထိကျွန်မရှင်းနေတယ်ဟိုကျွန်မဘာကြောင့်အခုလိုဖြစ်ဖြစ်ရလဲဆိုတော့7နှစ်တည်းကျွန်မတို့ကျွန်မကိုစပြီးရှင်းပြကြတယ်မွေးရတဲ့ကဒီရောကအပလာတာပေါ့နော်ဒါကိုလက်ခံပြီးတော့ဆက်နေတော့ဝယ်ရှိပါရဲ့ရှင
်ဒီလိုနေခဲ့ရကနေအခုမဘာစာ22နှစ်ရှိလာပါပြီကုသမှုခံယူနေပြီးကျန်းမာနေပါပဲ2003ခုနှစ်ကစပြီးဒီ AIDS ကြောင့်ကလေး2ပဲတည်ခဲ့တာကြောင့်ဒီတည်ဆုံးမဲ့သူစောင့်ရှောက်ရေးဂေဟာလေးဟာမျောလင့်ချက်ဂေဟာလေးဖြစ်သွားပါပြီ။ဒါပေမဲ့ UNICEF ကုလသမဂ္ဂကလေးများရေမှုဝင်အဖွဲ့ကတော့ဒီရောဂါကြောင့်တစ်ကမ္ဘာလုံးမှာနေထိုင်ကလေးပေါင်း320နှုန်းနဲ့တည်နေရတယ်လို့အစိုးရကစားထုတ်သတိပေးလိုက်ပါတယ်။ဒီနှုန်းကတကယ်တော့ကြောက်စရာပါ။ဘာလို့လဲဆိုတော့စောစောသည့်စောစောကုသမှုခံနိုင်ရင်HIV ပိုးရှိသူတွေဟာအသက်ရှည်ရှည်ကျန်းကျန်းမာမာဆက်နေနိုင်လို့ပါ UNICEF ကဒေါက်တာချူရီလီယိုက
Children are falling behind the treatment
ကမ္ဘာတစ်ခုလုံးမှာကလေးတွေဒီကုသမှုကိုမရတဲ့ဆုံးရှုံးနေရပါတယ်ဒီနေ့မှာကလေး54ရာခိုင်နှုန်းကနေဒီကုသမှုကိုရနေရပါကလေးအလုံးရဲ့တဝက်ပဲကုသမှုကိုလက်လန်းနေနေရပေါ့နော်ဒီကလေးတွေအရွယ်မှာတည်ဆုံးမှုကမြင့်မားနေဦးမှာဒါပေမဲ့တခြားတစ်ဖက်မှာရှိနေတာကလူကြီးတွေကိုကုသမှုပေးနေတယ်ဆိုရင်ဒီကျန်းမာရေးဝန်ဆောင်မှုပေးတဲ့ပုံစံကိုပြောင်းဖို့လိုပါတယ်။လူကြီးတိုင်းကုသမှုရရေးအတွက်လုပ်နေရမှာကလေးတိုင်းခုလိုရဖို့ရောထဲမတွေ့ကြတော့ဘူးလား
။ဒီဂျိုနာဘတ်မျိုးကပဲ HIV AIDS ဆိုင်ရာစောင့်ရှောက်ရေးအတွက်မှာကလေးတွေအတွက်အလုပ်လုပ်ပေးနေတဲ့နော်ပန်မလဲလို့မန်ဂျောင်ဆယ်လာကဆေးကရင်အဓိကကြတာမဟုတ်ပဲလူငယ်တွေရဲ့အသည့်တရားကလည်းအခုထိပြဿနာရှိနေတယ်လို့ဆိုပါတယ
် People think that once I get tested I know the state
လူတွေကဆေးဖြစ်လိုက်တာနဲ့အခြေအနေကိုသိပါမယ်ဒီပိုးရှိတယ်သိဖို့ပဲရှိတယ်ဒါကြောင့်ပိုးရှိတာမသိရင်သိကြရလည်းမရှိတော့ဘူးပေါ့ဒါကြောင့်ကျွန်မဆီမှာရေသူတို့အတွက်ကတော့မသိထားရင်အဲ့ဒီပိုးတက်တာလည်းမခံရတော့ဘူးပေါ့နော
်ဒါပေမဲ့မွေးကင်းစအရေမှာ HIV ပိုးနဲ့ဒီကိရာမှာဆွန့်ပစ်ခံခဲ့ရပြီးအခုအသက်20ရှိလာပြီဖြစ်တဲ့ဂျိုဟန်နာမိုဟော့စီကတော့တခြားကလေးတွေစီကလိလာနိုင်ကြတာကို
They need to understand that it's not the end of the world.
ဒီစီးတွေတောင်းတာကြောင့်ဘဝဆုံးရမယ့်အနေအထားမျိုးရောက်သွားတာမျိုးမဟုတ်ဘူးဆိုတာကိုဒီကလေးတွေကြောင့်စမနားလည်လာပါတယ်။စမရဲ့စီးတွေကိုနေတိုင်းစောက်ဖို့သူတို့စီကအသိတရားတစ်ခဲကိုရစေခဲ့ပါတယ်။သူတို့ရဲ့ HIV AIDS ကိုတွေ့ကြုံတာတွေအားလုံးကိုစမကိုလာပြီးတော့ရှင်းပြကြပါတယ်။အဲဒါကြောင့်စမအတွက်အများမခက်ခဲတော့ပါဘူး။ဒါကကုသလို့ရတဲ့အရာလို့ကျမနားလည်လာခဲ့တာကြောင့်ပါသူတို့ဒီစည်းတွေတောင်းနေကြတာကြောင့်ဆက်ပြီးတော့ကျန်းမာနေတာကိုလည်းတွေ့ရပါတယ်လေ
မော်စီနေနဲ့သူနာပြုတ်တူဖြစ်ဖို့အခုရည်မှန်းထားပြီးမဘာစာကလည်းဒီကရာဒုတ်ဖွဲ့မှာဝင်လုပ်နေပါပြီသူမပြန်ငယ်သွားခြင်းပြီးဂုံယူခြင်းကဘုံကမဘာစာက
I'm proud of the 9-year-old Jane
ကျမကိုနေရဘွားကိုပြန်ပြီးခုံယူမိပါတယ်ဘာလို့လဲဆိုရင်အဲ့ဒီနေရာမှာခုလိုဖြစ်နေအောင်အရှိတန်းလက်ခံခဲ့ရတယ်လေကျမယုံကြည်ရတာဒီမိုးလာတွေကအိမ်မက်တွေပါလာခဲ့ဒီအိမ်မက်တွေကို HIV နဲ့ AIDS ကမဖြစ်စီဖြစ်နိုင်အောင်လို့ကျမလုပ်နိုင်ခဲ့တယ
်အခုတော့ဒီကိဟာကိုရောက်လာတဲ့ခရင်းငယ်တွေကိုမဘာစာပြောနေတာကအသက်ရှည်ရှည်ကျန်းကျန်းမာမာနေနိုင်တော့မယ်လို့ဆိုတာပါခင်ဗျ